ထိုင်းနိုင်ငံရဲ့တတိယအကြီးဆုံးမြို့ဖြစ်တဲ့မြောက်ပိုင်းကချင်းပိုင်မြို့နဲ့အနီးတစ်ဝိုက်ဒေသတွေမှာလေထုညဉ့်ညမ်းမှုမြင့်မားနေလို့ခီးသွွားတွေနေပါသွားပြီးဒေသခံတွေကြားစိုးရိမ်မှုတွေရှိနေတဲ့အချိန်မှာပဲအဲ့ဒီမှာနေထိုင်ကြတဲ့သူတွေအနေနဲ့ပြင်ပလှုပ်ရှားမှုတွေရှောင်ကျဉ်ကြဖို့အမုံမွားတွေကိုစစ်ထုတ်နိုင်တဲ့နှာခေါင်းစည်းတွေတပ်ဆင်ကြဖို့ထိုင်းနိုင်ငံကျန်းမာရေးဝန်ကြီးဌာနကတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်ချင်းပိုင်ရဲ့မတ်စတာလေထုအရေးသွေးအညွန်ကိန်းက289အဆင့်ထိရောက်ရှိခဲ့ပါတယ်ဒါဟာလေရှူချရာမှာပါလာတဲ့အမုံမွားတွေပါဝင်မှုအဆင့်ကိုတိုက်ရင်တာပါတနင်္လာနေ့မှာတော့181ကိုရော့ပါသွားပြီမဲ့ဒီအဆင့်ဟာကမ္ဘာ့ကျန်းမာရေးအဖွဲ့အကြံပြုထားတဲ့အဆင့်ထက်19ဆများနေပါတယ်ထိုင်းနိုင်ငံနဲ့အိန္ဒိယနိုင်ငံတွေမှာတော်မီလောင်ကျွမ်းမှုနဲ့တောင်အမီရှုပ်မှုတွေကြောင့်လေလုညဉ့်ညမ်းတာလို့ထိုင်းနိုင်ငံပြည်ကဆိုပါတယ်ထိုင်းဝန်ကြီးချုပ်ပရယွတ်ချန်ဝူချာကနေစာဖြတ်ကျော်မီးခိုးမြူတွေရှော့ချနိုင်ဖို့လာအိုနဲ့မြန်မာနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းအရင်ဘက်ကပြောခဲ့ပါတယ်